အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဒီမဘာသာအဖွဲ့ကြီးနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကဒီမဘာသာအဖွဲ့ကြီးရှိဖို့မလိုဘူးဆိုပြီးတော့ပြောတာလည်းတွေ့ရပါတယ်ဆိုတော့မဘာသာအဖွဲ့ကြီးကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုဖြည့်ရှင်းဖို့ဆိုပြီးတော့တောင်းဆိုထားလည်းတွေ့ရတယ်ဒီကိစ္စကိုသာသနာရေးဝင်းကြီးကလည်းဒါဖြည့်ရှင်းဖို့မလိုအပ်ဘူးနောက်တော့က NLD အတွင်းမှုအဖွဲ့ဝင်အန်ကဲဦးဝင်းထင်ကလည်းဖြည့်ရှင်းဖို့မလိုဘူးဆိုပြီးတော့လည်းပြောတာလည်းတွေ့ရပါတယ်ဆိုတော့အန်ကဲရဲ့သဘောထားအမြင်လေးလည်းသိချင်ပါတယ်ဒီကိစ္စပေါ်မှာအန်ကဲကရောဘယ်လိုသဘောထားရှိပါလဲအန်ကဲအန်ကဲရဲ့အမြင်လေးလည်းသိချင်လို့ပါ
ပါမဖြည့်ရှင်းစရာမလိုပါဘူးဆိုတော့အခုဒီဥအောင်ကိုပြောတယ်ဆိုတော့ဒါလည်းပဲသူတို့အစိုးရအဖွဲ့အစည်းနေနဲ့နှိမ့်နှိမ့်ပြောတဲ့ကိစ္စပဲရှိပါသေးတယ်ကျွန်တော်တို့အနေနဲ့လည်းပဲဘာမှဖြည့်ရှင်းစရာအကြောင်းမရှိပါဘူးခင်ဗျာအခုကဒီအစည်းအဝေးတော့ဘိုးလူမဆိုအဖွဲ့အစည်းရှိကြပါတယ်နောက်ပြောလည်းပဲဟိုလည်းပဲသူတို့အစိုးရအဖွဲ့အစည်းနေနဲ့ပတ်သက်လို့ရှိကြပါတယ်နောက်ဒါသာသနာရေးဝန်ကြီးကပြောရဆိုတော့သူပြောတဲ့အနေနဲ့ပြောတာလည်းမဟုတ်ပါဘူးခင်ဗျာဒါအဖွဲ့ရုပ်မှာရှိနေတဲ့တောင်ရှိတဲ့ပုံကိုလည်းနှိမ့်နှိမ့်ပြီးတော့ပြောတဲ့သဘောလည်းဖြစ်ပါလိမ့်မယ်အဲ့တော့မလိုပါဘူးခင်ဗျာကျွန်တော်ကတော့ဒီမှာမရှင်းပါဘူးဘာလို့လဲဆိုတော့ဒီဥစ္စာကဟိုဥဝင်တိန်ပြောတယ်ဆိုတာလည်းတော်တော်လေးရှင်းသွားပါတယ်လေဒီဥစ္စာကျွန်တော်ကဟိုနိုင်ငံရေးအုပ်ချုပ်ရေးပိုင်းဆိုင်ရာနဲ့ဘာသာရေးပိုင်းဆိုင်ရာနဲ့ရောထရေးရှစ်တင်ဖြစ်တဲ့သဘောတွေကကျွန်တော်အစိုးရအဖွဲ့အစည်းနဲ့ငွေကုန်မှုတွေကမူးမမှုပဲအစိုးရကိစ္စသက်သက်ကျွန်တော်ကဘာသာရေးကိစ္စသက်သက်ဒီလိုဖြစ်တာပါအဲ့တော့ကျွန်တော်မြင်တာကတော့ကဒီကနေ့ပါစရာတော့ဘာမှပြောပြီးဖြည့်ရစရာအကြောင်းမရှိပါဘူးထင်ပါရဲ့အဲဒီဟိုဆုပ်ဖြတ်ချက်ဥအောင်ကိုကအစိုးရအဖွဲ့အစည်းပဲလေ။ရာသူပြောတဲ့သဘောထားကအတိုင်းပဲကျွန်တော်ကဘာမှဝင်ပြီးပြောစရာအကြောင်းမရှိပါဘူးခင်ဗျ။
ဟုတ်ကဲ့ဟုတ်ကဲ့ဟိုအခုဒီမဘာသာအဖွဲ့ကြီးအနေနဲ့ရလဲအခုဒီ14ရက်နေ့မှာပေါ့နော်ဒီပြဿနာကိုဖြေရှင်းပေးဖို့ဆိုပြီးတောင်းဆိုထားတာရှိတယ်ဆိုတော့ဒီပြဿနာဟိုအငယ်ဘယ်လိုများဆက်ပြီးဖြစ်သွားနိုင်မလဲဒီ
ဘာမှဖြစ်စရာအကြောင်းမရှိပါဘူးခင်ဗျာဒီဥစ္စာကပြပြလဲလဲဆွေဆွေလေးနည်းနည်းနဲ့တာနာကအဖွဲ့ချုပ်ကလည်းရှိသေးတာဟုတ်တာနာကဘာချုပ်ကလည်းကျွန်တော်ဘာချုပ်နဲ့ပတ်သက်ပြီးတော့ဒီဘာဖြစ်လဲဒီသာသနာရေးကိစ္စနဲ့ပတ်သက်လို့ဒီနိုင်ငံတော်မှာအဆက်အသွယ်အရာရာပေါ့နော်ဒါကဒီဒီပြည်ဒီနှိမ့်နှိုင်းဖြည့်ရှင်းလုပ်ကြိမ်ပြနေတဲ့ဟာဘာသာရေးပိုင်းဆိုင်ရာပတ်နေပတ်သက်ပြီးတော့ကျွန်တော်တို့ကသာသနာအဖွဲ့ချုပ်တွေလည်းရှိနေတာပဲနောက်တော့ဟိုပြောတဲ့စကားတွေကအရင်တော့လည်းပဲဆရာတော်ဖရာကြီးတွေပြောတာရှိပါတယ်ဥပမာဟိုဆရာတော်ဥညာနေကြတာပြောတာလည်းရှင်းပါတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်တာတော့ဟိုသူစီကိုစီရှိရတဲ့နေရာမှာသူစီကိုစီကိုထိန်းကြပြီးလုပ်ကြတာလူတွေဆိုတဲ့အကြောင်းပြောတာလည်းရှိပါတယ်နောက်ပြောလည်းသာသနာတော်အရှင်သူမြတ်များနဲ့ပတ်သက်လည်းပဲဒါနဲ့ပတ်သက်ပြီးတော့ကစီကျော်ပြီးတော့မလုပ်တင်တဲ့ကိစ္စတွေမလုပ်ဘူးဆိုတာမေ့မှန်ထားတယ်ဗျာအချင်းချင်းဆက်ဆက်ရှိပါတယ်ခင်ဗျာအဲ့တော့ကျွန်တော်ကတော့နားလည်တော့ကတော့ဒီဟာနဲ့ပတ်သက်တဲ့အားလုံးကိုဒီအခုဟိုဥအောင်ကိုလို့ပြောတဲ့ကိစ္စဟာတော့ဒါတို့ကျွန်တော်တို့ဟိုသက်ဆိုင်ရာဒုက္ခသုံးမိများနဲ့အညီတော့ပြောတယ်တို့ကျွန်တော်တော့ဒီလိုယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီမဘာသာအဖွဲ့ကြီးရဲ့တင်းစာရှင်းလင်းပွဲမှာတွေ့ရပါတယ်ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတော့အင်္ဂါစီကိုလည်းစာရေးသားတင်ပြသွားမယ်ဆိုပြီးတော့
ဟုတ်ကဲ့လူရည်ဒီလူရည်စာမရသေးပါဘူးခင်ဗျနောက်တော့လည်းအဲ့ပြောသွားတဲ့ထဲမှာလည်းပဲဟုတ်ကျွန်တော်တို့ဒီဆရာတော်ဘုရားကြီးကိုဥပမာပုံများအင်းနေဆရာတော်ဘုရားသွားကြောတာတွေပြုတာတွေကတော့တိက္ကဆဂါရဝတရားအနေနဲ့သွားပြီးကြောတဲ့ကိစ္စပါရိုးရိုးပါပဲကျွန်တော်ကတော့သဘောရဘာသာပြောနေနဲ့ဟိုမြတ်စွာဘုရားရဲ့တန်ခါတော်အရေတော်ပင်ရှ िख ိုးရင်တစ်ခါပေါက်နေတော့အဲဒီတော့ကလည်းပဲဒါနဲ့ပတ်သက်တဲ့အကြောင်းတော့သွားဆွေးနွေးတာမဟုတ်ပါဘူးခင်ဗျာအမှန်ကတော့ကျွန်တော်တို့ဒီသူတွေ့ကျွန်တော်အကြီးဆုံးပုဂ္ဂိုလ်ကိုတွေ့ကျင်တဲ့အကြောင်းရှိတာကိုအကြောင်းပြုပြီးတော့ကျွန်တော်ကဒါတာဝန်ရှိတဲ့အနေနဲ့ကိုယ်စားသွားရောက်ပြီးတော့တွေ့ဆုံပြီးတော့ဒါပြောဆိုညွှန်ကြားဆုံးမတာဒီနဲ့ပတ်သက်တာကိုဟိုသူနားထောင်တော့ပဲအဲ့ဒီညာဆုံးကလည်းပဲဒီမဘာသာကိစ္စတွေပါနေပတ်သက်တာကိုအကျေရပြတ်ပြောတာမဟုတ်ပါဘူးခင်ဗျာရိုးရိုးတန်းတန်းလေးကိုဆရာသမားတွေတိုးပေါ်ဒီလက်စကသမားဒီညာပြည့်ဆရာတော်တွားကြီးကပြည်သူလူထုတွေပဲပေါ်နေပတ်သက်ပြီးတော့ကကျွန်တော်တရားဓမ္မနဲ့ပြပြီးပြောတဲ့ကိစ္စတွေကိုပြောတာပဲရိုးရိုးပါပဲအဲ့ဒါကိုကျွန်တော်အကြောင်းပြပြီးတော့ကျွန်တော်ပဲဆွဲထည့်နေတဲ့သဘောဖြစ်နေပါအမှားကျွန်တော်ကနာယကဆိုတဲ့ကိစ္စကတော့ဘာမှပါဝင်ပတ်သက်တဲ့အကြောင်းမရှိပါဘူးခင်ဗျအုပ်စုပိုင်းဆိုင်ရာပုဂ္ဂိုလ်ကဆုံးဖြတ်တဲ့ကိစ္စအရသည်ဒါဆိုတန်တန်ပြပြရှိနေနေနဲ့အားလုံးလွတ်ကျတဲ့ကိစ္စလို့ပဲကျွန်တော်တို့ယူဆပါတယ်ခင်ဗျ
ဟုတ်ကဲ့အငယ်စီကိုစာပေးမယ်ဆိုလို့ဟ
ာမရရှိပါဘူးခင်ဗျမရပါဘူးခင်ဗျ
ဟုတ်ကဲ့နောက်တစ်ခါလဲအငယ်အခု NLD အစိုးရအနေနဲ့အခုရက်တရာကာလလည်းပြေကနီးပြီပေါ့နော်အငယ်ဆိုတော့အငယ်တို့ NLD အစိုးရအနေနဲ့အခုဒီရက်တရာကာလအတွင်းမှာပေါ့လေဒီဟိုအစိုးရရဲ့ဒီဆောင်ရွက်ချက်တွေမှာအခုအောင်မြင်မှုအတိုင်းဒါဆိုရင်အငယ်အနေနဲ့ဘာများပြောပြနိုင်မလဲအငယ်တို့ကြုံရတဲ့အခက်အခဲတွေဆိုရင်ရောအငယ်တို့ဘာတွေများရှိပါလဲအငယ်
အမှန်တော့ဗျာရက်တရာတို့ဘာလို့သတ်မှတ်တယ်ဆိုတာကတော့ဟ ဟိုဒီနိုင်ငံရေးသဘောသွားဝဝဝရအညီနဲ့ပေါ့နော်ဒီအဲချင်းချင်းသဘောမျိုးနဲ့ပတ်သက်ပြီးတော့လုပ်ကံရတဲ့ကိစ္စတွေမှာဒီတက်တက်ကြွကြွနဲ့အောင်မြင်မြင်လောက်ရမယ့်ကိစ္စတွေကိုအစာပြူပြီးလုပ်နေတာတွေကိုတည်းလွတ်တာရှိပါတယ်အဲနောက်ဒီတချို့ကိစ္စတွေပဲလို့ညှိနှိုင်းလုပ်ရလဲရှိပါတယ်ဒါပေမဲ့တချို့တော့ကိစ္စဝိစ္စအချို့ဆိုလည်းပဲဘာလို့လဲဆိုရင်လည်းအခက်အခဲတွေရှိတာလည်းရှိပါလိမ့်မယ်ဒီတော့ဒီရဲတရားနဲ့ပတ်သက်ပိုင်းမှာတော့ကျွန်တော်အနေနဲ့တော့ကျွန်တော်တို့အဖွဲ့အစည်းကပုံကိုအားလုံးတကွာကျွန်တော်တို့တောင်းရှိရတဲ့ပုဂ္ဂိုလ်တွေအစည်းအဝေးဟာအဲတို့တို့တော်တော်လေးပဲဒီကျွန်တော်တို့ရှေ့ခြေစင်းပြိုးတဲ့အနေနဲ့တက်တက်ကြွကြွအားလုံးဝိုင်းဝန်းပြီးလုတ်ကင်နေတယ်လို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာတို့တို့တက်တဲ့စိတ်ပိုင်းတွေရှိတယ်လို့လည်းလုတ်ကင်ဖြစ်ရှင်းဖို့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့စိန်ခေါ်မှုတွေလည်းအများကြီးရှိနေတယ်လို့ပဲဒီလိုပဲထင်ပါတယ်ကျွန်တော်ရက်တရားပြည်နယ်ပိုင်းမှာလည်းရက်ကဒီလိုပဲဆက်ပြီးတော့လုတ်သွားမှဥစားတော့ကျွန်တော်တို့ဒါဒီဆက်လက်ပြီးလုတ်ရရှိတာတွေကိုတော့ဒါတောင်းရင်ရရှိတဲ့အဲယူသားတဲ့ပုဂ္ဂိုလ်ကျွန်တော်တို့အဖွဲ့အစည်းအနေနဲ့ကတော့ကျွန်တော်တို့အစိုးရပေါ့နော်တို့အနေနဲ့ဆောင်ရွက်သွားတာတွေကတော့သူကမှန်မှန်နဲ့ပဲဒီကျွန်တော်တို့ဆောင်ရွက်ရရှိတာတွေကိုတော့ပြည်သူတော်ပြည်ပြောင်းလဲမှုတွေကိုတော့လုတ်ကင်သွားတဲ့ဥစ္စာကိုဖြည်းဖြည်းဖြည်းဖြည်းနဲ့လုတ်ကင်သွားမယ်လို့ပဲကျွန်တော်တို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအဲကဲအခုလိုပြချပြတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့